အီရန်နဲ့အစ္စရေးကြားကတင်းမာမှုတွေဆွေးနွေးဖို့အပါအဝင်နှစ်နိုင်ငံဆက်ဆံရေးတိုးမြှင့်မှုပါကစ္စတန်နိုင်ငံကခေါင်းဆောင်နေတဲ့တွေ့ဆုံမှုအတွက်အီရန်သမ္မတအီဘရာဟင်ရက်ဆီဟာပါကစ္စတန်နိုင်ငံကိုရောက်ရှိနေပါတယ်။နှစ်နိုင်ငံကုံသွယ်ရေးစွမ်းရည်နဲ့စီးပွားရေးကဏ္ဍပူးပေါင်းဆောင်ရွက်ရေးကိစ္စတွေကိုပါဆွေးနွေးသွားမယ်လို့ပါကစ္စတန်နိုင်ငံသားရဲ့ဌာနကကြေညာချက်ထုတ်ပြန်ထားပါတယ်။၃ရက်တာကြာမြင့်မဲ့ခီးစဉ်မှာတော့အီရန်သမ္မတဟာပါကစ္စတန်သမ္မတအာဇစ်အလီဇာဒါရီအပါအဝင်ပါကစ္စတန်ဝန်ကြီးချုပ်ဇာဗတ်ဆာရစ်နဲ့တွေ့ဆုံသွားမှာဖြစ်ပါတယ်ကီလိုမီတာ900လောက်နေဆက်ချင်းထိစပ်နေတဲ့အီရန်နဲ့ပါကစ္စတန်နှစ်နိုင်ငံကြားဒေသတွေအပါအဝင်တစ်ကမ္ဘာလုံးဆိုင်ရာဖွံ့ဖြိုးတိုးတက်မှုတွေနဲ့အကြမ်းဖက်မှုတွေရဲ့ဘုံချင်းချောက်မှုတွေကိုတိုက်ဖြတ်နိုင်ရေးနှစ်နိုင်ငံကြားပူးပေါင်းဆောင်ရွက်မှုအရေးတွေကိုလည်းဆွေးနွေးသွားမယ်လို့ပါကစ္စတန်ဘက်ကထုတ်ပြန်ထားပါတယ်ပြီးခဲ့တဲ့ဇန်နဝါရီလတည်းကတော့အီရန်လုံခြုံရေးတပ်ဖွဲ့တွေဟာပါကစ္စတန်အနောက်တောင်ပိုင်းနယ်စပ်ဘလူချစ်စတန်ဒီပြည်နယ်မှာရှိတဲ့အီရန်စန့်ကျင်ရေးစစ်သွေးကြွတွေခိုးအုပ်နေတဲ့နေရာကိုဒုံးကျည်တွေနဲ့ပစ်ခတ်တိုက်ခိုက်ခဲ့ပါသေးတယ်။ဒီလိုမျိုးနှစ်နိုင်ငံတင်းမာမှုတွေကိုလျှော့ချနိုင်ရေးအကြမ်းဖက်မှုတံပြန်ရေးပူးပေါင်းဆောင်ရွက်မှုတွေကိုတိုးမြှင့်ဖို့နဲ့အချင်းချင်းအချုပ်အခြာအာဏာနယ်မြေပိုင်ဆိုင်မှုတွေကိုလေးစားလိုက်နာဖို့တန်တမာရေးအရာကြိုးပမ်းမှုတွေကိုအရှိန်ဟုန်မြှင့်ပြီးတော့ဆောင်ရွက်နေတာဖြစ်ပါတယ်။အီရန်သမ္မတရဲ့အခုပါကစ္စတန်ခီးစဉ်ဟာအီရန်နဲ့ပါကစ္စတန်ကြားဆက်ဆံရေးတွေကိုပြုပြင်ဖို့အတွက်အပြန်အလှန်စူးစမ်းမှုရဲ့တစ်စိတ်တစ်ပိုင်းလည်းဖြစ်ပါတယ်ရှင်။